ညီနောင်မမိတ်သုံးဘွေတွေက MNDA ကိုကန့်အဖွဲ့ကိုယ်စားလှယ်တွေစစ်ကောင်စီနဲ့တရုတ်မှာရပ်ပိုင်းအတွင်းတွေ့ဖို့ရှိနေပါတယ်။တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတရုတ်ကဒီလာတဲ့တဖွဲ့ချင်းခေါ်တွေ့နေတာပါ။တချိန်တည်းမှာကချင်နဲ့တရုတ်နယ်စပ်ဂိတ်တွေကိုတရုတ်ဘက်ကဒီနေ့ပြန်ဖွင့်ပေးလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျ။
လာရှိုးမျိုးကိုတင်ပိုက်ထားတဲ့ MNDA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီကြားတရုတ်စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ကကူမင်းမျိုးမှာဒီရက်ပိုင်းတွေ့ဆုံမှုရှိနေပါတယ်။ပြည်တွင်းစီရေးပဋိပက္ခတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားကြောင်း MNDA ကဒီလ3ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာအခုလိုတွေ့ဆုံမယ်ဆိုတဲ့သတင်းထွက်လာတာပါ။စစ်တပ်နဲ့ကိုကန့်တပ်ဖွဲ့ဒီဇင်ဘာလ15ရက်နေ့မှာတွေ့ဆုံမှုစီစဉ်ထားတယ်လို့တရုတ်မြန်မာနယ်စပ်ကအမိမဖော်လိုတဲ့ MNDA နဲ့နီးစပ်သူသတင်းရင်းမြစ်ကပြောပါတယ်။ကိုကန့်တဖွဲ့ရဲနဲ့တီးတန့်တွေးဆောင်မှာဖြစ်တယ်လို့လည်း VOA ကိုပြောပါတယ် MNDA နဲ့စစ်ကောင်စီကိုယ်စားလှယ်တွေကြားတရုတ်နိုင်ငံမှာတွေ့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်မှုစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရပါဘူးဒီဇင်ဘာလဇန်ကထုတ်ပြန်ထားတဲ့ MNDA ရဲ့ကြေညာချက်မှာတော့ဒီဇင်ဘာလ3ရက်နေ့ကစပြီးသူတို့ဘက်ကထိုးစစ်ဆင်တိုက်ခိုက်မှာမဟုတ်ကြောင်းတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆင်မှုအောက်မှာလာရှိုးအပါဝင်တပ်ဆိုင်ရာကိစ္စတွေကိုတွေးဆဆွေးနွေးဖြေရှင်းနိုင်မယ်လို့ယူဆကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်နဲ့မြေပြင်ထိုးစစ်တွေကိုရပ်ဆိုင်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တွေးဆဆွေးနွေးရေးအတွက် MNDA ဘက်ကအစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုဆွေးလွတ်မဲ့အကြောင်းနဲ့နိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့ကိုလိုလားပေမဲ့ကိုကိုကိုခုခံကာကွယ်ကွင်းကိုတော့အရင်အတိုင်းဆွဲကင်ထားမယ်လို့ MNDA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်ဘက်ကတော့သူတို့စီမှာဆေးလာကုနေတယ်လို့ပြောတဲ့MNDA ခေါင်းဆောင်ဖုန်တရွှင်ကတော့လောက်ကင်ကိုပြန်ရောက်လာပြီဆိုတဲ့သတင်းတွေထွက်နေပေမဲ့ MNDA နဲ့နီးစပ်သူတွေကတော့အတိအကျချက်မပေးသေးပါဘူးတရုတ်ကဖုန်တရွှင်ကိုထိမ့်သိမ်းထားပြီးစစ်ကောင်စီနဲ့ဆွေးနွေးဖို့ဖိအားပေးတဲ့သဘောယူဆမှုတွေရှိပါတယ် MNDA နဲ့နီးစပ်သူသတင်းရင်းမြစ်ကတော့ဒီလအတွင်းမှာတရုတ်နိုင်ငံကတရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုတဖွဲ့ချင်းလိုက်တွဲဆုံတာတွေရှိခဲ့ကြောင်းပြောပါတယ်အရခတ်တက်တော်အေအေနဲ့တရုတ်အစိုးရဒီဇင်ဘာလ၁ရက်နေ့ကထိန်ချုံမြို့မှာတွေ့ဆုံပြီးဒီဇင်ဘာလ၃ရက်နေ့မှာတော့ UWSA အဖွဲ့ဒီဇင်ဘာလ၈ရက်နေ့မှာတော့ DNLA တောင်းအဖွဲ့ဒီဇင်ဘာလ၁၇ရက်နေ့မှာ KIA ကချင်အဖွဲ့နဲ့ကူမင်းမှာတွေ့ဆုံခဲ့တယ်လို့တွေ့ဆုံပွဲတွေအကြောင်းသိထားသူကပြောပါတယ်ကချင်လွတ်မြောက်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာဦးဆောင်တဲ့ကချင်ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံရဲ့ဖိတ်ကြားချက်အရဒီလဒီဇင်ဘာလ၈ရက်နေ့မှာတရုတ်နိုင်ငံကိုတွားရောက်နေပါတယ်ဒီကိုယ်စားလှယ်အဖွဲ့မှာဗိုလ်ချုပ်ကွမ်မော်ပါပါသွားပါတယ်။ဗိုလ်ချုပ်ကြီးအမ်ဘလာနဲ့အဖွဲ့ဟာတောက်ကြနေနေလယ်ပိုင်းထိတော့ဌာနချုပ်လိုင်စာကိုပြန်မရောက်သေးကြောင်းနဲ့ဆွေးနွေးပွဲတွေကိုဒီဇင်ဘာလ12ရက်နေ့ကကူမင်းမြို့မှာလုပ်ခဲ့တယ်လို့သိရတဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါတယ
်။အဲ့ဒါကပြန်မလာကြဘူး။ဆွေးနွေးပွဲတော့မနေ့လုပ်တယ်လို့တော့ပြောတယ်။ဟိုခွင်းကြီးမှာပါ
။တရုတ်နဲ့ကချင်ကိုယ်စားလှယ်အဖွဲ့ကဒီခီးစဉ်တွင်ဘာအကြောင်းအရာတွေဆွေးနွေးတယ်ဆိုတာကိုတော့မသိရသေးဘူးလို့ပြောပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့ KIA ဥက္ကဋ္ဌနဲ့အဖွဲ့ဟာတရုတ်ပြည်သူနိုင်ငံရေးအတိုင်ပင်ခံအဖွဲ့ CPPCC အဖွဲ့ဝင်ဝူခန်နဲ့တွဲဆုံနိုင်ခြင်းရှိပြီးနေဆက်ကုံတော်ရေးကိစ္စတွေကိုအလေးထားဆွေးနွေးနိုင်ကြောင်းသုံးသပ်နေပါတယ်။အခုလို KIA ဥက္ကဋ္ဌနဲ့ကုမင်းမှတွဲဆုံပြီးတဲ့နောက်မှာတော့ကချင်ပြည်နယ်အတွင်းကတရုတ်နယ်စပ်ဂိတ်တွေပြန်ဖွင့်တာတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။နေဆက်ဂိတ်တွေပြန်ဖွင့်တဲ့အချိန်တွေကိုတော့ဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်။
အိုဘစ်စ်ဖွင့်တာကတော့ဟုတ်ပါတယ်ဒါပေမဲ့ဟိုတကားတွေဖွင့်ကြဘုံလုံးတွေပါတယ်ရဖြုတ်တာအဲ့လောက်ပါပဲဟိုလူတွေဝင်ထွက်လို့တော့မရဘူးလို့ပြောတယ်ဟိုကားတွေလည်းဝင်ထွက်လို့မရဘူးလို့ပြောတယ်ဒီနေ့ပဲအကြောင်းကြားလို့ပြောတာပဲဖွင့်ဖို့အကြောင်းကြားတာပေါ့
လောလောဆယ်တရုတ်မြန်မာနယ်စပ်ဂိတ်တွေကပန်ဆန်းနဲ့မိုင်းလာမှာတော့နယ်စပ်ဂိတ်တွေပြန်ဖွင့်တာရှိနေပြီးကိုကန့်နဲ့တခြားဝါဒေတာဘက်ကဂိတ်တွေကိုတော့ပိတ်ထားစေပါအခုလိုတရုတ်နဲ့ KIO ကချင်ခေါင်းဆောင်တွေတွေ့ဆုံနေကြချိန်မှာပဲကချင်ပြည်နယ်ထဲကဗမော်မြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒေသရင်းသတင်းမီဒီယာတွေကတော့ KIA နဲ့ပူးပေါင်းတပ်တွေဟာဗမော်ရဲစခန်းထွေအုပ်ရုံအပါအဝင်မြို့ရဲ့၄ဘုံ၃ဘုံကိုထိချုပ်ထားပြီးစစ်စီရေးကုကဲမှုဌာနချုပ်စကခ27နဲ့ခလာရ49မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဖော်ပြပါတယ်။ KIA ဘက်ကဗမော်မြို့ကိုသိမ်းဖို့စ조사နေတဲ့တိုက်ပွဲဟာဒီနေ့ဆိုရင်10ရက်ရှိသွားပါပြီ။ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။